မြန်မာနိုင်ငံအပါအဝင်ဒေတာရင်းပဋိပက္ခတွေနဲ့ယူကရိန်းအကြက်တဲကိုဖြည့်ရှင်းနိုင်ဖို့စင်ကာပူနဲ့လက်တွဲဆောင်ရွက်သွားဖို့ရှိကြောင်းနယူးဇီလန်ဝန်ကြီးချုပ်ဂျက်စင်ဒါအာဒရန်ကဒီကနေ့ပြောကြားလိုက်ပါတယ်။ COVID-19 ကပ်ရောဂါကြောင့်တကမ္ဘာလုံးမှာအသွားအလာအကန့်အသတ်တွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းဝန်ကြီးချုပ်ဂျက်စင်ဒါအာဒရန်ရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်စင်ကာပူနိုင်ငံကိုသွားရောက်ခဲ့တာပါ။စင်ကာပူဝန်ကြီးချုပ်လီရှလွန်းနဲ့တွေ့ဆုံပြီးနောက်ဒီကနေ့ပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာယူကရိန်းအရေးအပါအဝင်မြန်မာနိုင်ငံလိုဒေတာရင်းပဋိပက္ခတွေကိုငြိမ်းချမ်းတဲ့နည်းလမ်းတွေနဲ့ဖြည့်ရှင်းဖို့စင်ကာပူနဲ့လက်တွဲဆောင်ရွက်သွားမယ်အကြောင်းနယူးဇီလန်ဝန်ကြီးချုပ်ကပြောဆိုသွားပါတယ်
။ It is clear that the world is changing and that events such as the crisis in Ukraine are putting considerable pressure on the international rules-based order.
ကမ္ဘာကြီးကပြောင်းလဲနေတာမြင်နေရပါတယ်။ယူကရိန်းအတက်တဲလိုပြည့်ရတွေဟာစီးမြင့်အခြေခံရှိထားပြီးသားနိုင်ငံတကာစနစ်ကိုဖိအားပေးလာပါတယ်။နိုင်ငံတကာမှာချမှတ်ထားတဲ့စီးမြင့်ဥပဒေစိုးမိုးရေးနဲ့ကုလသမဂ္ဂဗဒိညင်ကိုနယူးဇီလန်အနေနဲ့အမြဲတမ်းအခိုင်အမာထောက်ခံပါတယ်။မြန်မာနိုင်ငံအပါအဝင်ဒေတာရင်းမှာတွေ့မြင်ရတဲ့ပဋိပက္ခတွေကိုငြိမ်းချမ်းတဲ့နည်းလမ်းတွေနဲ့ဖြည့်ရှင်းဖို့စင်ကာပူလိုစိတ်တူကိုတူနိုင်ငံတွေနဲ့ဆက်ပြီးလက်တွဲဆောင်ရွက်သွားဖို့မျှော်လင့်ထားပါတယ်လို့ပြောသွားတာပါ။ဒါ့အပြင်ဂျက်စင်ဒါအန်ဒရန်ရဲ့စင်ကာပူခီးစဉ်အတွင်းတဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းပါးစေမဲ့စီးပွားရေးနဲ့ဈေးကွက်ထုတ်လုပ်မှုတွင်ဆက်တည်မှာစင်ကာပူနဲ့ပူးပေါင်းဆောင်ရွက်မှုကိုချဲ့ထွင်ဖို့ကိစ္စလည်းပါဝင်ပါတယ်။သုံးရက်ကြာမြင့်မဲ့နယူးဇီလန်ဝန်ကြီးချုပ်ရဲ့စင်ကာပူခီးစဉ်အတွင်းစင်ကာပူသမ္မတနဲ့လည်းတွေ့ဆုံမှုရှိသလိုသူ့နာမည်ဂျက်စင်ဒါအန်ဒရန်လို့ပေးထားတဲ့တစ်ခွပင်ကိုလည်းလက်ဆောင်အဖြစ်ပေးရမယ့်အစီအစဉ်လည်းပါဝင်ပါတယ်ရှင်။